咱们那个吧，一些的人，前面没在身上，别人新鲜的瓜不用带啊。对，明天嘛，前面两边的人，他家里人家的美食呢。
这是你妈当然没必要，他家人和家人不要了的，他的人民妈妈他哪要说的不要的了的。ဒီကံဟာသင်ရဲ့လိုလုံးကြည့်ရပါဘူးခန္ဓာကိုယ်လာလုံးကြည့်ရပါတယ်ဒီကံဆိုတာတော့တတ္တဝါတိုင်းလို့ဆိုရင်ပိုးပြီးမှန်ပါတယ်ဒါတော့လေလူကုန်လူလုံးကဆိုတော့လူတွေလည်းဥတော်ကြီးကြရပါတယ်ခန္ဓာကိုယ်ရောက်လို့ကတော့သင်ရင်းမှန်ပါပဲရနိုင်ပါတယ်ဒါကြောင့်ခန္ဓာကိုယ်လုံးကြည့်တဲ့လူကသင်ရဲ့ဒုက္ခမျိုးအောင်အထောက်ရပါတယ်ဒီနေ့ဒီနေ့ဆင်းရဲကိုဖြစ်ပေါ်ကြတဲ့အကြောင်းတရားကိုတက်တရပါတယ်။အကြောင်းကိုတက်တမှန်လို့အကြောင်းမဖြစ်ပေါ်ရင်အကျိုးဆင်းရဲလည်းမင်းတော့လာပါပဲ။ဒါကအဲ့ဒီဆင်းရဲကိုဖြစ်ပေါ်ကြတဲ့အကြောင်းတရားတွေကိုသိလို့ပါတယ်။ဒီအကြောင်းတရားတွေကဘာတွေလဲဆိုရင်လူကျင်တန်းနဲ့မြတ်တဲ့တောတာမှုလောဘစိတ်ဆိုးမှုအမြဲတမ်းမှုဒေါသအမှန်တိုင်းမသိမှုမောဟကိုယ်ကိုယ်ကိုထင်ကြီးမှုမာနအလေးမြန်မာမှုဒိဋ္ဌိယုံကြည်ခြင်းအမှန်မယုံကြည်တဲ့တဏှာဖြစ်နေမှုဝိသိကိစ္စအစရှိတဲ့ကုလတတရားတွေပါလေဒီတရားတွေရှိနေလို့ဒါတတရားတွေဆင်းရဲဒုက္ခရောက်နေကြရတာပါပဲဒီကုလတရားတွေများရင်များတော့ဆင်းရဲကြီးမှာပါလေမဲရင်မဲတော့ဆင်းရဲနေပါပြီဆန်းတာများပါတယ်ဒါကြောင့်ဒီနေရာလေးတွေကိုတင်နေအောင်ကြိုးစားဖို့လိုပါတယ်။နည်းနည်းပုံမှန်ရင်းနည်းနည်းဆန်းပါတယ်။ညံ့ညံ့ပုံမှန်ရင်းညံ့ညံ့ဆန်းပါတာပါပဲ။ဒီလိုကိုတင်နေလို့ကတော့ယုံနာအရှိကိုပြီးတော့ညာအမြင်ချောက်မှမှပဲတင်နိုင်ပါလေ။ယုံနာအပေါင်းစုပေါ်မှာအတိအမြင်လွယ်မှန်းနေမြဒီကိလေသာတွေကိုမတင်နိုင်ပါဘူး။မတင်နိုင်သေးတဲ့ညလည်းဆင်းရဲလူကျင်ဆန်းတာရင်းမရနိုင်ပါဘူး။ဒါကြောင့်ဒီတရားတွေထဲမှာအတိအမြင်မှားတဲ့ဒိဋ္ဌိဟာဆင်းရဲကိုဖြစ်ပေါ်စေရမှာအခြေခံကြတဲ့ပဓာနာတရားလို့ဆိုနိုင်ပါတယ်။ဒီဒိဋ္ဌိကလည်းအမှန်တိုင်းမသိတဲ့မောဟကိုအပေါ်ပြုလုပ်ထားပါတယ်။အမှန်တိုင်းမသိလို့အတိမှအမြင်မှဖြစ်နေတဲ့အပေါ်မှာအခြေခံပြီးတော့လောဘဒေါသမာနအိတ်တမစ္ဆရာအစရှိတဲ့တရားကိလေသာတွေဖြစ်ပွားလာတော့တာပါပဲ။အဲဒီလိုတရားတရားစိုးတွေတစ်ဆင့်တစ်ဆင့်ပွားများလေသင်ရင်းများလေပါပဲနည်းနည်းရှင်းပြရမယ်ဆိုရင်ခန္ဓာကိုယ်ခေါ်တဲ့ယုံနဲ့စိတ်ခေါ်တဲ့နာဒီတရားနှစ်ခုပေါ်ပေါင်းစုနေတာကိုအချိန်မလမပြတ်ဖြစ်တဲ့နေတဲ့ယုတ်တရားနဲ့နန္တရားစုတက်တဲ့မျှပဲလို့ဉာဏ်ထဲမှာတက်ဝင်သိနေရင်တကယ်ဖြစ်နေရှိနေတဲ့အခြေအနေကိုအဖြစ်အတိုင်းအရှိအတိုင်းသိတာမြင်တာဖြစ်လို့အသိမှန်လို့ဆိုရပါတယ်ဒီလိုမသိမမြင်တဲ့ပုဂ္ဂိုလ်သတ္တဝါငါလို့ဖြစ်စေအသက်ဝိညာဉ်အတ္တလို့ဖြစ်စေသိမြင်နေတယ်ဆိုလို့ရှိရင်ဒါအတိမအမြင်မှမဟုတ်ပါဘူးအတိမှအမြင်မှပါပဲဒါလိုပဲတက္ကရာဒိဋ္ဌိတကယ်အရှိတရားပေါ်မှာမရှိတာကိုစိတ်ကူးနဲ့ပုံဖော်ပြီးမှားယွင်းစွာသိမြင်ယူဆမှုလို့ခေါ်ပါတယ်အတ္တဒိဋ္ဌိပုဂ္ဂိုလ်သတ္တဝါမဟုတ်တဲ့တဘာဝတရားစုမျှကိုပုဂ္ဂိုလ်သတ္တဝါငါလို့အတိအမြင်မှားနေမှုပါလေအဲ့ဒီလိုတက္ကရာဒိဋ္ဌိအတ္တဒိဋ္ဌိအနေနဲ့ပုဂ္ဂိုလ်တ attva ငါဆိုတဲ့အတိမအမြင်မှဖြစ်လာတော့ဒီပုဂ္ဂိုလ်တိတ္တဝါကခန္ဓာချင်းကြည့်ပွားခြင်းလာတယ်။ယာရုဂုံတိမြင်မှခြင်းလာတယ်။အဲ့ဒီလိုစသည်ဖြင့်လူခြင်းရခြင်းဖြစ်ခြင်းတွေပေါ်လာတယ်။ဒါတွေဟာလောဘကိလေသာတွေပါပဲ။သံဃာတရားအစဉ်မတရားနဲ့တွေ့လာရင်ဒေါသဖြစ်လာတယ်။ဒီငါကသူများတဲ့ပါတယ်ထင်လာရင်မာနကြီးလာတယ်။ကိုယ်တည်းသာသူတွေ့ရင်မနာလိုတဲ့အိတ်ဓာတ်တွေဖြစ်လာတယ်။အဲဒါလိုစသည်ဖြင့်ပုဂ္ဂိုလ်သတ္တဝါငါလို့ဆိုတဲ့အတိမဝင်လိုက်တာနဲ့ဒီလောဘဒေါသမာနစတဲ့ကိလေသာတရားစုတွေကဝင်လာတော့တာပါပဲ။ဒီတရားတွေဝင်လာရင်မချမ်းသာတော့ပါဘူး။ဆင်းရဲတော့တာပါပဲ။ဒါကြောင့်ဆင်းရဲကိုဖြစ်ပေါ်စေတဲ့အကြောင်းတရားတွေထဲမှာဒီအတိအမြင်မှမူတက္ကရာဒိဋ္ဌိအတ္တဒိဋ္ဌိဟာအခြေခံအကြောင်းပဲဆိုတာထင်ကြပါပဲ။ဒီတရားဒိဋ္ဌိအတ္တဒိဋ္ဌိနဲ့အတိအမြင်မှားပုံနဲ့နည်းနည်းဆက်ပြောပါအောင်မယ်။ရုပ်ခန္ဓာအစုမှပေါင်းစပ်ပါဝင်နေတဲ့အပူသဘောအေးသဘောကိုပူရုပ်အေးရုပ်များပဲလို့အရှိအတိုင်းအမှန်တိုင်းမသိမမြင်နိုင်ကြတော့ပူတဲ့လူအေးတဲ့လူပူတဲ့ပုဂ္ဂိုလ်အေးတဲ့ပုဂ္ဂိုလ်ရှိတယ်လို့အတိမှားနေကြပါတယ်အမြင်မှားနေကြပါတယ်။ ငါပူတယ်ငါအေးတယ်လို့လည်းအပြီးမှားနေကြပါတယ်ထို့သူပဲခက်မှကျန်တဲ့နိညာချောမွေးတဲ့သဘောတောင်းကန်တောင်းရင်းလှုပ်ရှားရွေ့ရှားတဲ့သဘောယူစည်းဖွဲ့စည်းတိတ်တိတ်ပူပွဲလုံးခဲတဲ့သဘောအစရှိတဲ့ရုပ်တဘာဝတွေကိုလည်းတဘာဝတရားများသာပဲလို့မသိမမြင်နိုင်ကြတော့သူကကျန်တဲ့နဲ့သူအသားရေးကကျန်တဲ့နဲ့ငါကနိညာနဲ့ငါအသားရေးကနိညာနဲ့အစတဲ့ဖြင့်ပုဂ္ဂိုလ်တ attva အနေနဲ့အတူမှနေကြတယ်။သူကအနေနဲ့အတူမှနေကြပါတယ်။ပြီးတော့လူကျင်တတ်တဲ့စိတ်မြင့်တဲ့ချစ်ခင်စိတ်မုံဒီစိတ်စိတ်ဆိုးစိတ်တွန်းဆုပ်စိတ်အတက်စိတ်ဝမ်းနေစိတ်ဝမ်းသာစိတ်စတဲ့နန္တရားတွေလိုလေလူကျင်တတ်တဲ့စိတ်ဟာအာယုံစတဲ့ကြောင့်အကြောင်းအားလျော်စွာဖြစ်ပေါ်လာပြီးတော့ကြောက်ကြောက်သွားကြတဲ့သဘောတတမျှသာပဲလို့အမှန်တိုင်းမသိမမြင်ကြဘူး။ငါလိုခြင်းတယ်သူလိုခြင်းတယ်စသဖြင့်ပုဂ္ဂိုလ်တ attva အနေနဲ့ပဲအတိမှန်နေကြတယ်။နောက်ပြီးတော့တချို့ကယုတ်ခန္ဓာကိုတချို့ကနာမ်ခန္ဓာကိုအသက်ဝိညာဉ်လို့မှတ်ယူဆွဲနိုင်ရပါလေ။တချို့ကတော့အသက်ဝိညာဉ်လေးဟာယုတ်လည်းမဟုတ်ဘူးနာမ်လည်းမဟုတ်ဘူးယုတ်နာမ်မှတပါးသိချတရားအရာတစ်ခုအနေနဲ့တ attva ရဲ့သဏ္ဍာန်မှာမပြတ်မရှိပဲတည်ရှိနေတယ်လို့ယူဆဆွဲနိုင်ကြပါလေ။ဘုန်းကြီးတို့ညာမလူမျိုးများကတော့စိတ်ကိုပဲအသက်ဝိညာဉ်လိုက်ပြလို့ယူဆဆွဲနိုင်တတ်ကြတာများပါလေ။ဒီအတက်ဒီဝိညာဉ်ဟာမွေးဖွားလာကြတဲ့ကဒေဝီအထုမပြတ်မရှိပဲအမြဲတည်နေတယ်လို့ယူဆတတ်ကြပါတယ်။အဲဒီတချို့ယူဆထားကြတဲ့အတက်ဝိညာဉ်ဆိုတာဟာမြတ်စွာဘုရားကမရှိဘူးမဟုတ်ဘူးလို့ဟောကြားထားတဲ့အတ္တဆိုတော့ပါပဲ။အာတမလို့လည်းခေါ်ပါတယ်။ဒါကြောင့်အတက်ဝိညာဉ်လက်ပြနဲ့အတ္တဟာသဘောအချင်းအတူတူပါပဲ။ဒီအတက်ဝိညာဉ်အတ္တဆိုတာကိုအစွဲပြုပြီးတော့လေပုဂ္ဂိုလ်တ attva ငါအတူတူပါဆိုတဲ့အတိမအမြင်မှဖြစ်ပေါ်လာပါတယ်။ယုတ်ကိုအတ္တဝိညာဉ်အတ္တလို့ယူဆရင်အဲဒီယုတ်ကိုပုဂ္ဂိုလ်တ attva ငါလို့ထင်မှတ်တော့တာပါပဲစိတ်ကိုအတ္တဝိညာဉ်အတ္တလို့ယူဆရင်အဲဒီစိတ်ကိုပုဂ္ဂိုလ်တ attva ငါလို့ထင်မှတ်တော့တာပါပဲဒါတွေဟာတိက္ကရာဒိဋ္ဌိအတ္တဒိဋ္ဌိအတိမအမိမတွေကြီးပါပဲဒီအတ္တဝိညာဉ်အတ္တဆိုတာကိုမပြတ်မရှိပဲအမြဲတည်နေတဲ့အမာခံသဘောအနေနဲ့ယူဆထားကြတော့ယုတ်ကိုအတ္တဝိညာဉ်အတ္တလို့ယူဆရင်ယုတ်ကိုဒီရန်ခိုင်မြဲတယ်လို့မှတ်ယူတော့ကြရတော့တာပါပဲစိတ်ကိုအတ္တဝိညာဉ်အတ္တလို့ယူဆရင်စိတ်ကိုတိရံခံရတယ်လို့မှတ်ယူကြရတော့တာပါပဲဒါကြောင့်လည်းလူတေလို့ယုတ်ခန္ဓာကြီးပြည့်စုံသွားတဲ့အခါအတ္တဝိညာဉ်လေးဟာယုတ်ခန္ဓာကြီးတည်းကမပြတ်မစီပဲထွက်ခွာသွားပြီးတော့ဒင်းရိုင်မှာဖြစ်စေဒေဝရဲ့အိမ်သားပအဝန်ကြီးမှာဖြစ်စေလှဲ့လေသွားလာနေတယ်လို့ဒီလိုယူဆကြရတာပေါ့ဒေဝရဲ့ဝိညာဉ်ဟာသိရှိနေကြောင်းသိရအောင်ကိုယ်တိုင်လည်းပြရတယ်အိမ်တကားဝိညာဉ်လည်းလာထောက်တယ်အင်းအောက်မှာဖြစ်စေအိမ်ထဲမှာဖြစ်စေခြေံတစ်ချက်ချက်နဲ့တွားလာလှုပ်ရှားနေတဲ့စသဖြင့်လေယူဆဆွဲလန်းကြပြန်မယ်ဒါလိုပဲတရေတစေလို့ခေါ်သမုတ်ကြပြန်မယ်ပြုကိုရင်မှန်းပြီးရက်လက်ဆန်းတစ်ချင်းစတဲ့ဒါနကုသိုလ်တွေကိုပြုလိုက်မှပဲဒီဝိညာဉ်လေးအတ္တလေးဟာပါရိခေါ်ပြီးတွေ့ရမယ်တဝဲလေလေလှဲ့လေနေရတဲ့တရေတစေဘဝကလွတ်ပြတ်သွားတယ်အဲဒီလွတ်ပြတ်သွားပြီးတော့မှပဲသူရောက်ထိုက်တဲ့နောက်ဘဝတစ်ခုကိုရောက်သွားရတယ်လို့အများအပြင်ယူဆဆွဲလမ်းရပါတယ်ဒီယူဆမျိုးကတော့ရောက်ထိုက်တဲ့ဘဝကိုမရောက်ရသေးဘူးဈာကအန္တရာဘဝတစ်ခုရှိသေးတယ်လို့ယူဆတဲ့အယူမှားပါပဲဘုရားရှင်တော်မြတ်ဖရာရဲ့အဓိဓမ္မဒေသနာတော်အရကတော့စိတ်ပိစိတ်ထုတ်ကြည့်တဲ့နောက်တဘဝမှာပဋိသင်္ဍေစိတ်ဖြစ်တာဟာတစ်ဆက်ကန်တောင်းမှမကြပါဘူးဒါတော့လေတေသူဟာသူရဲ့အကုသိုလ်ကံကြောင့်ဒီလိုထုတ်ပြပြီးရင်ထုတ်ပြပြီးရင်စိတ်ဓာတ်ဘဝမှာရုပ်တင်နံတဲ့နဲ့ခြင်းခြင်းရဲ့ဘဝကိုချက်ချင်းရအောင်ရနိုင်မှာဖြစ်တဲ့အတွက်ပြုလို့ရည်ရွယ်ပြီးဆန်းသွင်းစားတဲ့ဒါနကုသိုလ်တွေပြုကြရပါလေဒီလိုပြည့်တယ်ဆိုရင်တော့ဘုရားဒေသနာတော်အရသဘာဝကျပါတယ်ကိုယ်နှညာစိတ်ဓာတ်ဖြစ်ပြီးအစာအစာငမ်းမနေလို့ကိုရင်ပြပြီးလာတောင်းရကြောင်းလည်းပိဋကဝတ္ထုပါဠိတော်မှာလာပါတယ်အခုပြောခဲ့တဲ့အတိုင်းအသက်ဝိညာဉ်ပုဂ္ဂိုလ်တ attva ဆိုတဲ့အတ္တလေးဟာမပြတ်မစီပဲအမြဲတည်နေပြီးတဘောအကြီးတဘောအကူပြောင်းနေတယ်ဆိုတဲ့အယူအဆကိုတတရဒိဋ္ဌိတည်နေအယူမှားလို့ခေါ်ပါတယ်။တခြားကြတော့လည်းဒီဘဝနောက်ဘဝဆိုတာကိုယုံကြည်မရှိကြပါဘူး။ဒီအသက်ဒီဝိညာဉ်ဒီပုဂ္ဂိုလ်ဟာမတည်မီအတွင်းမှာတည်နေနေပြီးသိတဲ့အခါမှာဘာမှမကြံတော့ပဲအသက်ဝိညာဉ်မှာပြည့်စုံသွားရတယ်။ဒါကြောင့်နောက်ဘဝတမန်ဘဝဆိုတာမရှိဘူးဘဝတည်းနဲ့ပဲအကြီးကပြတ်ဆဲသွားတယ်လို့ယူဆကြပြန်ပါလေ။ဒီယူဆကတော့ပုစ္ဆေလဒိဋ္ဌိပြတ်ဆဲအယူမှားလို့ခေါ်ပါတယ်။ပ သန္တရာဒိဋ္ဌိကိုယုံကြည်လက်ခံရင်ဓမ္မနမောအချမ်းသာရေးကိုယူမှန်ပြီးမကောင်းမှုတွေကိုကြောင်းနိုင်သလောက်ကြောင်းမလိုက်နဲ့ကောင်းမှုတွေကိုပြုနိုင်သလောက်ပြုပါလိမ့်မယ်ဒါလို့လေဘဝအချမ်းသာတွေကတောင်းတာနေမှာဖြစ်လို့ဝိသင်းရဲ့ကလွမြောက်ဖို့တော့မလွယ်ဘူးပါဘူးအရာရာကိုတင်ရနေတဲ့အမြင်နဲ့သာကြည့်မြင်နေမှာဖြစ်လို့ယုံနာမရအနိစ္စဒုက္ခအနတ္တသဘောတွေကိုသိမြင်လို့ဒုက္ခတစ္ဆာကိုပိုင်ပိုင်ခြားခြားသိဖို့လည်းမဖြစ်နိုင်ပါဘူးဒုက္ခတစ္ဆာကိုမသိရင်သမုဒယတစ္ဆာကိုမပယ်နိုင်တဲ့အတွက်និရောဓတစ္ဆာဆင်းရဲခြင်းမှုကိုမရနိုင်ပါဘူးဒါတော့ဒီအတိတ်မှာအမြင်မှားကြောင့်ဆင်းရဲပဲဆင်းရဲနေတာပါပဲပုစေရဒိဋ္ဌိကိုယုံကြည်လက်ခံရင်ဓမ္မလွန်ဘဝမရှိဘူးလို့ယုံကြည်ထားတဲ့အတွက်ဒီဘဝမသိမီအတွက်မှာမိမိအကျိုးရှိမယ်ကောင်းစားမယ်ဆိုတာကောင်းစားမယ်လို့ထင်နေဆိုရင်ကောင်းမှုမကောင်းမှုရွေးချယ်မနေတော့ပဲပြုကျင်ရာပြုတော့မှာပါပဲဒီလိုဆိုရင်မကောင်းမှုတွေကြီးတာအပြုများကိုရှိပါတယ်ဒါတော့ဥစ္စရာဒိဋ္ဌိအမြင်မှားကိုအခြေခံပြီးပြုမိတဲ့မကောင်းမှုတွေကြောင့်ရှောင်လွဲမရတဲ့ကြောင်းကျိုးနေရာမှာအရာဆင်းရဲကြိုးတွေသာထပ်ခါထပ်ခါရနေမှာအမှန်ပါပဲချမ်းသာဖို့မရှိပါဘူးဒါကြောင့်အသိအမြင်မှားရင်ဆင်းရဲတယ်အသည့်အမြင်မှမှပဲချမ်းသာတယ်ဆိုတာဟာထင်ရှားပါတယ်အခုရှင်းပြခဲ့တာကိုသဘောပေါက်ရင်သတ္တရဒိဋ္ဌိဥစ္စရာဒိဋ္ဌိအမြင်မှနှမျိုးဟာအတ္တဒိဋ္ဌိတက္ကရာဒိဋ္ဌိအမြင်မှပေါ်မှာအခြေခံတယ်ဆိုတာနားလည်နိုင်ပါတယ်ဒါကြောင့်မြတ်စွာဘုရားကအကြောင်းရင်းအခြေခံဖြစ်တဲ့အတ္တဒိဋ္ဌိတက္ကရာဒိဋ္ဌိအမြင်မှပြောက်ပြီးအမြင်မှရောက်အောင်ရုပ်အစုနာအစုကိုဖြစ်ဆက်ဖြစ်တိုင်းမှာစူးစူးဆိုင်ဆိုင်တတိနဲ့စောင့်ရှုဖို့အရေးကြီးတိုက်တွန်းဟောပြောတော်မူခဲ့တာပါပဲဒီလိုရှိရမှာယုတ်ထင်ကြရင်ယုတ်ကိုရှိရပါတယ်။နံထင်ကြရင်နံကိုရှိရပါတယ်။ဖြစ်နေတဲ့ယုတ်ဖြစ်နေတဲ့နံကိုဖြစ်နေရှိနေတဲ့အခြေအနေတိုင်းသိအောင်ရှိရပါတယ်။စိတ်ကတစ်မျိုးတစ်ပုံကြံစည်ပြီးမရှိရပါဘူး။အရှိကိုအရှိတန်းရှိတဲ့သဘောပါပဲ။ဒါကြောင့်ယုတ်ခန္ဓာကိုယ်ကပူရာထင်ကြရင်အဲ့ဒီအပူတေသောကိုပိုင်ပိုင်ခြားခြားသိအောင်ပူရဲပူရဲလို့ထပ်ခါထပ်ခါရှု။အေးထင်ကြရင်အေးတယ်လို့ထပ်ခါထပ်ခါရှု။တောင်းနာတင်းနာလှုပ်ရှားတာရွေးရှားတာကြံနာနာနုညံ့နာစတဲ့ယုတ်တွေထင်ကြရင်လည်းပဲတောင်းတဲ့တင်းတဲ့သတ်တဲ့ထပ်ခါထပ်ခါကြည့်ရပါတယ်။ထို့တူပဲပြန်ဝင်စိတ်စဉ်းစားစိတ်လိုချင်စိတ်စိတ်ဆိုးစိတ်စတဲ့စိတ်တဘောတွေကိုလည်းပြန်မယ်နဲ့စဉ်းစားတဲ့သတ်တဲ့ကြည့်ရပါတယ်။အဲဒါလိုကြည့်တဲ့အခါအစာဥမှာတော့ပြန်ဝင်စိတ်ပြန်မယ်နဲ့စိတ်တွေကိုပဲရှုရှုနေရတာကများပါတယ်။ရုပ်ကိုကြည့်ရတာကနည်းပါတယ်။ဒါတော့လေကြည့်ပါများလာတော့တဖြည်းဖြည်းအပြတ်နဲ့နည်းလာပြီးအကျုပ်ကယုံနာအာယုံပေါ်မှာပဲစိတ်ဟာစုလိုက်ပြီးငြိမ့်လာပါတယ်။ဒီအခါမှာနိဝရဏအငြိအကျေးတွေလုံးဝကင်းစင်လောက်ဖြစ်နေလို့စိတ်အစဉ်ဟာအတော်ကြီးစင်ကြဲနေပါတယ်။ဒါကိုပဲစိတ်တဝိတ္တိလို့ခေါ်ပါတယ်။အဲ့ဒီစိတ်တဝိတ္တိဖြစ်ခြင်းကစပြီးယုံနံတို့ရဲ့ပင်ငွေရင်းသဘောသဘာဝလက္ခဏာကိုသိလာပါတယ်။အဲ့ဒီအသည့်ဟာကြာလေကြာလေသမာဓိအားကောင်းတဲ့လောက်ထင်ရှားပြတ်သားလာလေပါပဲ။ဒီအခါမှာပူမှုနဲ့ရှုတဲ့စိတ်အေးမှုနဲ့ရှုတဲ့စိတ်စသဖြင့်အရှုခံအာယုံနဲ့ရှုတိစိတ်အတွဲလိုက်အတွဲလိုက်သိနေပါတယ်။အပူအေးသောနဲ့ရှိတဲ့စိတ်ညာသာရှိတာပဲအစသဖြင့်အမှန်တိုင်းသိနေတဲ့အတွက်ပုဂ္ဂိုလ်တ attva ငါဆိုတဲ့အသည့်မှာလုံးဝမဖြစ်လာတော့ပါဘူးတက္ကဒိဋ္ဌိအတ္တဒိဋ္ဌိအသည့်မှာအမြင်မှကျင့်သွားပါတယ်ဒါကြောင့်ဒီလေသာတွေငြိမ့်နေပြီးချမ်းသာနေတော့တာပါပဲဒီလိုနဲ့တွတ်တက်ပြီးယူစားရှိမှခံများလာတဲ့အခါမှာအရှိခံယုံနာတွေရဲ့ပေါ်လာမှုပျောက်သွားမှုလေးတွေကိုလည်းမျက်စိနဲ့ကြည့်နေရတယ်လို့ရှင်းရှင်းလေးဉာဏ်နဲ့တွေ့နေရတော့မတည်ငြဲတဲ့သဘောဆင်းရဲတဲ့သဘောပုဂ္ဂိုလ်တ attva အသက်ဝိညာဉ်အတ္တမဟုတ်တဲ့သဘောမရှိတဲ့သဘောတွေကဉာဏ်နဲ့ပြက်ပြက်ထင်ထင်သက်ဝင်တွေ့တိတိသဘောကြလာပါတယ်။ဒါကတည်နေတဲ့အသက်ဝိညာဉ်အတ္တဆိုတာမရှိဘူးလို့ယုံကြည်ဆုံးပြနိုင်လာတဲ့အတွက်ဝိညာဉ်ကမပြတ်မစီပဲနောက်ဘဝကိုကူးပြောင်းသွားတယ်ဆိုတဲ့အယူမှဝိညာဉ်လေးဟာမလွတ်မကျွတ်နိုင်သေးလို့တဝဲလည်းလည်းဖြစ်နေရတယ်ဆိုတဲ့အယူမှအဲ့ဒီသဒ္ဓရဒိဋ္ဌိတွေလည်းကျင့်ဆင်သွားပါတယ်။ဒါကဝိညာဉ်ဟာမသိမီအတွက်မှမပြတ်မစီတည်ရှိနေပြီးတည်တဲ့အခါမှာနောက်တဘဝမဆက်တော့ပဲပြတ်ဆဲပြည့်စည်သွားတယ်ဆိုတော့ဥစ္စေရဒိဋ္ဌိအယူမှလည်းပြင့်စင်သွားပါတယ်။အဲဒီလိုရုပ်တဘာဝနာမ်တဘာဝတွေကိုအမှန်တိုင်းသိမြင်လာလို့ပုဂ္ဂိုလ်တ attva ငါဆိုတဲ့အတိမအမြင်မှပြင်းရဲ့အယူမှအမြင်မှပြတ်ဆဲအယူမှအမြင်မှတွေပြင့်စင်သွားတော့အတိမအမြင်မှတွေကြောင့်ဖြစ်ပေါ်မဲ့ဣလိတာတွေလည်းဖြစ်ပေါ်မလာလို့ချမ်းသာနေပါတော့တယ်။ဒီနည်းနဲ့ဝိပဿနာအတိမသမ္မာဒိဋ္ဌိတွေတစ်ဖြည်းဖြည်းညံတန်လာပြီးမဲအသည့်ဖို့အသည့်အထိရရှိလာတော့ကိလေသာအမြင့်ပြတ်လို့ချမ်းသာမှုဒုက္ခဓာတ်ကိုရရှိလာတော့တာပါပဲတတ္တဝါမှန်တည်းတရားတွေ့ချမ်းမြေ့တာယာရှိပါစေ။